မလေးရှားနိုင်ငံကကမ်းခြေတစ်ခုမှာရိုဟင်ဂျာမွတ်စလင်34ဦးတောက်ကြနေကတွေ့ရှိခဲ့တဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောတယ်လို့မလတ်တရနေ့ထုတ် AFP သတင်းမှာဖော်ပြထားပါတယ်။တနင်္လာနေ့ပါအကြောင်းကလည်းပင်လယ်ကိုဖြတ်ပြီးတော့မလေးရှားကိုရောက်လာခဲ့တဲ့ရိုဟင်ဂျာတွေရှိခဲ့ပါတယ်။တောက်ကြနေကတွေ့ရှိခဲ့တဲ့ရိုဟင်ဂျာတွေကတော့မလေးရှားနိုင်ငံမြောက်ပိုင်းထရီစပင်နေကကမ်းခြေတစ်ခုမှာဖြစ်ပြီးသူတို့တွေဟာပင်မနှောင်းနေကြပြီးဆာလောင်နေကြတယ်လို့မလေးရှားယာတိကဆိုပါတယ်။သူတို့တွေထဲမှာအမျိုးသမားအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပြီးအခုတော့သူတို့ကိုလူဝင်မှုကြီးကြပ်ရေးစခန်းမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒီလိုညာတွေဟာအင်းနီးချင်းထိုင်းနိုင်ငံကနေလူကုန်ကူးတူတွေရဲ့လက်ချက်နဲ့မလေးရှားကိုရောက်လာခဲ့ကြတယ်လို့ခန့်မှန်းရကြောင်းမလေးရှားယာတိကပြောပါတယ်။ The New Straits Times သတင်းမှာဖော်ပြထားတာကတော့မလေးရှားကမ်းခြေကိုရောက်လာခဲ့ကြတဲ့လူညာတွေကိုကျော်တူရသားတွေကစပြီးတော့တွေ့ရှိခဲ့ကြပြီးသူတို့တွေဟာရှုံနေနဲ့ဖုံးနေပြီးတော်တော်များများကလည်းငိုနေကြတယ်လို့ဆိုပါတယ်သူတို့ဟာမြန်မာပြည်ကလာတာပဲလားဘင်္ဂလားဒေ့ရှ်ကလာတာလားဆိုတော့ကတော့လောဆယ်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး2018ခုနှစ်အေပီလတုန်းကပင်လယ်ကိုဖြတ်ပြီးတော့မလေးရှားကိုရောက်လာခဲ့ကြတဲ့လူညာတွေပြီးလို့ရှိရင်တောက်ကြတဲ့လူကရောက်လာပြီးတော့ဒီနေ့ထဲမှာပထမဆုံးတုတ်ဖြစ်ပါတယ်